ဖျားပူးရာသီစတင်ချိန်ကစပြီးဝန်ပြည်နယ်ကြိုက်ထူမြို့ကကြိုက်ထီယိုးစည်တီတော်မှာပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်ထားတာတွေ့မြင်ရပါတယ်။သာသနာ့ဝန်ကြီးဌာနရဲ့လမ်းညွှန်မှုပြုပြင်ပြောင်းလဲဖွဲ့စည်းထားတဲ့ဖျားခေါ်ပကအဖွဲ့ရဲ့စက်မှတ်မှုနဲ့ဆောင်ရွက်ထားတာတွေပါ။ထင်သာမြင်တာတွေကတော့တောင်ကြီးကင်မွန်စခန်းကနေရသေတောင်စခန်းနဲ့ကြိုက်ထီယိုးစည်တီရင်မြင်တော်ကိုပြေးဆွဲပေးနေတဲ့တောင်တက်ကားကားတွေလျှော့ချစေတာကားလမ်းတစ်လျှောက်နဲ့အရင်လမ်းောင်းတစ်လျှောက်မှာဖွင့်လှစ်ထားတဲ့အလူခံမန်းတပ်အများအပြားကိုပိတ်ပစ်လိုက်တာတချို့အခကျင်းငွေယူနေတဲ့တဲခိုဆောင်တွေကိုအခမဲ့တဲခိုနိုင်အောင်စီစဉ်ပေးတာတဲခိုနှုံးတွေကိုလည်းဈေးနှုန်းတွေလျှော့ချစေခဲ့တာစတာတွေဖြစ်ပါတယ်တကယ်တော့အဲ့ဒီအချက်တွေဟာမြန်မာနိုင်ငံအနှံ့ပြားကကြိုက်ထီယိုးစည်တီတော်ကိုဖျားပူးလာကြတဲ့ပြည်သူလူထုကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ကိစ္စတွေဖြစ်တယ်လို့ပဲနိုင်ငံတကာခီးသည်တွေကိုလည်းမျက်နှာပူရတဲ့ကိစ္စဖြစ်နေလို့ပါကြိုက်ထီယိုးစည်တီတော်နဲ့မြန်မာနိုင်ငံအနှံ့ပြားကဖျားစည်တီတွေမှာဘလို့ပြဿနာတွေဖြစ်ပျက်နေတယ်လဲအဲ့ဒီအတွက်ပြည်သူတွေဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လဲတကယ်တကယ်ဘလို့ဖြစ်သင့်တယ်လဲဆိုတာတွေကိုလေ့လာသုံးသပ်ကြည့်ကြအောင်ပါကြိုက်ထီယိုးစည်တီတော်ကိုအရင်ကြည့်ကြအောင်ပါကြိုက်ထီယိုးစည်တီဆိုတာဗုဒ္ဓဘာသာမြန်မာနိုင်ငံသားတွေကြားမှာရောအိန္ဒိယဗုဒ္ဓဘာသာနိုင်ငံတွေကြားမှာပါတကူကြီးဖျားတဆူရဲလို့နာမည်ကျော်ကြပါတယ်ဒီအတွက်နှစ်စဉ်ဖျားဖူးခီးတဲ့သိမ့်နဲ့ချီလာရောက်တဲ့နေရာတစ်ခုဖြစ်ပါတယ်ဒါရင်မကစည်တီရဲ့ဒီနေရာနဲ့တဘာဝပတ်ဝန်းကျင်လှပမှုကြောင့်နိုင်ငံသားသားခီးတဲ့လူလည်းလာရောက်လေ့ရှိတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဗုဒ္ဓဘာသာတွေဖျားဖူးသွားလို့ပဲဖြစ်ဖြစ်နိုင်ငံသားတွေအလဲပတ်သွားတာပဲဖြစ်ဖြစ်အရေးတကြီးကြုံရမယ့်ပြဿနာကတော့တဲခိုနေထိုင်ရေးပဲဖြစ်ပါတယ်ကြိုက်ထီယိုးစီတီတီထားရာတောင်ပေါ်မှာများပြားလာတဲ့ခီးတွေအတွက်လုံလောက်တဲ့တဲခိုစရာနေရာမရှိပါဘူးတဲခိုစရာအဖြစ်တောင်ပေါ်မှာအခမဲ့တဲခိုနိုင်တဲ့ဇရက်တွေတဲခိုဆောင်တွေရှိတယ်လို့အခပေးတဲခိုကန်းတွေလည်းရှိပါတယ်အခပေးတဲခိုကန်းတွေမှာလည်းအခိုင်မာစောက်ထားတဲ့တဲကိုကန်းတွေရှိသလိုထမင်းဆိုင်တွေကနေဖွင့်လှစ်ထားတဲ့တဲသားသားအဆောင်တွေလည်းရှိပါတယ်အဓိကပြဿနာကတော့တဲကိုကဇင်းနှုံအလွန်ကြီးမြင့်တာပါဖျားဖူးရာသီလူအလာများတဲ့ကာလမှာဆိုရင်တဲကိုကန်းတခန်းရဲ့ဇင်းနှုံဟာကြက်ငွေတသိန်းနှစ်သိန်းကျော်မကတောင်းယူတတ်ကြပါတယ်ထမင်းဆိုင်ရဲ့နောက်ကျောမှာဖွင့်လှစ်ထားတဲ့တဲသားသားနေရာထိုင်ခင်းကတော့အခန်းငယ်တခန်းကြက်ငွေတောင်းနဲ့ချီပြီးတောင်းယူလည်းရှိပါတယ်တဲကိုစရာမရှိတော့လဲတောင်းတဲ့ဈေးပေးပြီးတဲကြရတာပါနောက်ထပ်ပြဿနာတစ်ခုကတော့တောင်ပေါ်မှာရေကအဆအရာရာဈေးနှုန်းကြီးမြင့်တာပါအရင်ဂောပကအဖွဲ့တွေဟာနှစ်စဉ်ဖျားဖူးတွေစီကလှူဒန်းငွေကြက်သိန်းပေါင်းထောင်ဆောင်ချီရနေပြီမဲ့တောင်ပေါ်မှာပြည်သူတွေအဆင်ပြေပြေနေထိုင်ရေးအတွက်ထိထိရောက်ရောက်လုတ်ကင်ဆောင်ရွက်ပေးခဲ့တာမရှိခဲ့ပါဘူးရေကိုဖောဖောတီရောက်အောင်ဖန်တီးတာတန့်စင်ငန်းအများပြားကိုစနစ်တကျစောက်ပေးတာအမိုက်ဆွန့်ပစ်တဲ့စနစ်ကောင်းမွန်အောင်လုပ်ပေးခဲ့တာစတာတွေဖြစ်ပါတယ်ဒီအတွက်ဖျားဖူးပြည်သူတွေဟာအရာရာအတွက်ငွေကြေးအကုန်ကျအလွန်များကြရပါတယ်ကြိုက်ထီယိုးတောင်ပေါ်နဲ့တောင်တက်လမ်းတစ်လျှောက်နှစ်ပေါင်းများစွာကြုံရတဲ့ပြဿနာတစ်ခုကတော့အလူခံတွေအလွန်များပြားနေတဲ့ကိစ္စပါအရင်ဂောပကအဖွဲ့တွေဟာနေရာတချို့မှာပဲအလူခံတဲ့အလုပ်ကိုလေလံစနစ်နဲ့ခွင့်ပြုပေးထားပါတယ်ဒါဟာကြားလို့မှမကောင်းတဲ့ကိစ္စပါအဲ့ဒါလို့လေလံစနစ်နဲ့ခွင့်ပြုထားတော့လေလံအောင်ထားသူကလေလံကြီးကြည်အောင်အမျက်ဆွန်းရအောင်စိတ်နှောက်ရှက်ဖြစ်စရာအမျိုးမျိုးလုပ်တော့တာပါပဲတောင်တက်လမ်းနေရာတချို့မှာလမ်းကိုဖြောင်းဖြောင်းသွားလို့မရအောင်အဲ့ဒီနေရာတွေကိုပိတ်ပြီးအလူခံတာမျိုးတွေလုပ်ကြပါတယ်ဈေးတီရင်မြန်မာလဲရွှေဆိုင်ကတ်တဲ့ကိစ္စအပါအဝင်အလူခံကိစ္စတွေကိုပါအဲ့ဒါလိုလေလံစနစ်နဲ့ခွင့်ပြုထားတော့ဖျားဖူးပြည်သူတွေစိတ်နှောက်ရှက်ဖြစ်ရတာမဆန်းတော့ပါဘူးကြိုက်ထီယိုးရင်မြင်နဲ့တောင်တက်လမ်းတစ်လျှောက်ဖြစ်ပျက်နေတာတွေကိုခြုံငုံကြည့်ရင်ပြည်သူတွေဖျားဖူးလာတာကိုဂောဘကအဖွဲ့နဲ့တက်ဆိုင်သူတွေကအစဉ်ပြေအောင်ကောင်းကောင်းမွန်မွန်စီစဉ်ပေးထားတယ်ဆိုတာမျိုးထက်ပါသမျှငွေကုန်အောင်ရတဲ့နီးနဲ့ယူလိုက်မယ်ရှိတဲ့နီးနဲ့ညှစ်လိုက်မယ်ဆိုပြီးဝိုင်းပြီးအမဲဖြတ်နေကြတဲ့သဘောလို့တော့ပြောဆိုနိုင်ပါတယ်။ဒါကြောင့်လဲပြည်သူတွေဟာကိုယ့်ပြည်တွင်းကတာယာလှပတဲ့နေရာမှာတည်ထားတဲ့ဖျားတစုကိုတွားပြီးဖူးမြော်ဖို့အရေးနိုင်ငံသားခီးစဉ်သွားရတယ်လို့ငွေတွေအများကြီးစုဆောင်းပြီးမှသွားတဲ့အနေအထားမျိုးရောက်နေတာကာလကြာခဲ့ပါပြီအခုတော့အစိုးရအသည့်အပြောင်းလဲကာလမှာသာသနာရေးဝန်ကြီးဌာနဟာဒီကိစ္စကိုကြည့်မနေပါဘူးကြိုက်ထီယိုးဇေဒီတော်ကိုဖျားဖူးတွေအစဉ်ပြေပြေလာရောက်ဖူးမြော်နှံရေးကိစ္စဇေဒီတော်နဲ့ပတ်သက်ပြီးမဖြစ်သင့်တာတွေ ဖြစ်နေတဲ့ကိစ္စတွေကိုစပြီးကင်တွယ်နေပါပြီ။တဲခုကန်စီးပွားရေးလုပ်ငန်းကိုလဝတ်ကြီးအုပ်ထားတဲ့ရိုးရိုးလေးကုမ္ပဏီကိုလည်းဥပဒေနဲ့အညီအရေးယူတာတွေလုပ်ပါတယ်။တတ်နိုင်သမျှပြည်သူတွေအခမဲ့တဲခုနိုင်ရေးပြန်လုပ်ပေးပါတယ်။အရေးကြီးတဲ့ဂောဘကအဖွဲ့ပြန်လည်ဖွဲ့စည်းပါတယ်။ဂောဘကအဖွဲ့စီမင်းပြန်ပြီးရေးဆွဲစေပါတယ်။တောင်တက်ကားကားတွေကိုလျှော့ချပါတယ်။ဒီအတွက်နောက်ပိုင်းပြည်သူတွေဟာကြိုက်ထီးဦးစီတော်ကိုဖျားဖူးသွားကြတဲ့အခါမှာအရင်တုန်းကထက်အနောက်ရှက်ကင်းကင်းစိတ်နှလုံးကြည်ကြည်သာသာနဲ့သွားနိုင်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တကယ်တော့အဲ့ဒါလိုအခြေအနေမျိုးတွေဖြစ်ပျက်နေတာကြိုက်ထီးဦးစီတနေရာတည်းမဟုတ်ပါဘူး။ရွှေဆက်တော်ဖျားဖူးခီးစဉ်အပါအဝင်နေရာတော်တော်များများမှာဖြစ်ပျက်နေတာမျိုးပါ။ဒီအတွက်သာသနာရေးဝန်ကြီးဌာနအနေနဲ့ကြိုက်ထီးဦးစီစီမံခန့်ခွဲမှုစနစ်ကိုပြုပြင်သလိုပဲတခြားဖျားဖူးနေရာဌာနတွေကိုပါပြုပြင်နိုင်ခဲ့ရင်မြန်မာပြည်တော်ကပြည်သူတွေစိတ်လက်ချမ်းသာပြီးသာဓုအနုမောဒနာခေါ်ကြမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။